တော်တာရှင်ပေါင်းမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်နဲ့အတူမနင်းစီကလည်းအတူတကွတင်ဆက်ပေးသွားမှာဖြစ်ပါတယ
်တော်တာရှင်များမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေရှင်ကျွန်မကတော့မနှင်းစီပါ
လူဘဝမှာအသက်ရှင်နေထိုင်စမှာပဲလိမ့်လည်လဲပြားမှုတည်င်းစိုးတွေကိုမကြာခဏဆိုသလိုမြင်တွေ့နေရပါတယ်။လိမ့်နေဆိုတာမိမိရဲ့ကောင်းစားလိုမှုရယူလိုမှုတစ်ခုတည်းကိုသာကြည့်ပြီးသူတစ်ပါးတွေရဲ့အဥ္စာစည်းစိမ်ပိုင်ဆိုင်မှုတွေကိုမတရားရကျင်တဲ့စိတ်ကြောင့်ပေါ်ပေါက်လာတာပဲဖြစ်ပါတယ်။သူတစ်ပါးအတွက်ငဲ့ကွက်ခြင်းမရှိဘဲမိမိကိုယ်ကျိုးအတွက်ကိုပဲလှုပ်ဆောင်တတ်ကြတဲ့အတ္တဝါဒီသမားတွေပဲဖြစ်ကြပါတယ်။လိမ့်နေဆိုတာတကယ်တော့စကားအရာကနေအခြေခံပြီးနောက်လှုပ်ဆောင်ခြင်းပဲဖြစ်ပါတယ်။သူတစ်ပါးကိုအယုံသွင်းပြီးယုံကြည်မှုကိုအလွယ်ဆုံးစွာပြုလုပ်ခြင်းပဲဖြစ်ပါတယ်။တချို့ကတည်တည်မွမွလိမ့်နေ၊တချို့ကကြီးကြီးမားမားလိမ့်ကြပါတယ်။လူတွေဟာလိမ့်တာတော့အမျိုးမျိုးရှိကြပါတယ်။တချို့ကမိမိကိုယ်ကိုလိမ့်နေ၊တချို့ကမိသားစုမောင်နှမဆွေမျိုးပတ်ဝန်းကျင်အတိုင်းဝိုင်းတွေကိုလိမ့်နေ၊စီးပွားရေးအရာလိမ့်နေ၊ငွေကြေးအရာယူလို့မှုအဥ္စာပစ္စည်းပိုင်ဆိုင်လို့မှုကြောင့်လိမ့်နေတချို့ကအချစ်ကိုမတရားလိမ်လည်ယူကြပါတယ်။တချို့ကနေရာတစ်ခုအတွက်ရဖို့ဆိုရင်လိမ်လည်မှုတွေရှိကြပါတယ်။ဒါတွေဟာလောကီလောကုတ်တရားပတ်ဝန်းကျင်နှမျိုးစလုံးမှာရှိကြပါတယ်။လောကီလိမ်လည်မှုတွေဟာပိုပြီးကြောက်စရာကောင်းပါတယ်။လိမ်လည်မှုဟာမကောင်းဘူး။တရားဥပဒေအရကြည့်ရင်လည်းဥပဒေပုံမှန်420နဲ့ညှိစွန်းပါတယ်။ပြစ်မှုမကင်းပါဘူး။ဒါပေမဲ့လို့လိမ်တဲ့သူတွေကလိမ်နေကြတာပါပဲ။ဒါကြောင့်လဲဒီကနေ့ခင်မှာတော့လိမ့်လည်လဲပြားမှုနဲ့ပတ်သက်ပြီးကျွန်တော်တိတိလောက်တော့အကြောင်းအရာလေးတွေကိုဝင်းကဆွေးနွေးကြည့်ကြအောင်လားခင်ဗျာလိမ့်နေဆိုတဲ့နေရာမှာမြောက်ပင့်ပြောဆိုပြီးလိမ့်တတ်ကြတဲ့အကြောင်းအရာလေးတွေလည်းရှိပါတယ်။ရည်စရာဇလန်းစင်ထားတဲ့ပုံတို့ပတ်စာလေးအကြောင်းပြောပြကြပါတယ်။လူလောကမှာတော့ကောင်းမှုမလုပ်ဘဲလိမ့်လည်လဲ့ပြားပြီးသူတကာကိုဒုက္ခပေးတဲ့သူတယောက်ဟာကွယ်လွန်တဲ့တနေ့မှာတော့ငရဲပြည်ကိုရောက်သွားပါတော့တယ်။ငရဲပြည်ကိုရောက်တော့ငရဲမင်းကြီးကစစ်စေးမင်းမြန်းတာပေါ့။မင်းဟာလူဘဝမှာတော့ကလိမ့်လည်ပြီးလူတွေကိုဒုက္ခပေးလွန်းလို့အခုငရဲပြည်ကိုရောက်လာပြီ။အဲ့ဒါအမှန်ပဲလားလို့မေးတော့ရှိတော်မောက်မှာဒူးထောက်ကောင်းကိုပြီးရောက်နေတဲ့အဖြစ်သားကဖြေဖို့ခေါင်းကိုမော့လိုက်ပါတယ်။ခေါင်းမော့ပြီးနောက်ငရဲမင်းကိုကြည့်ပြီးငရဲမင်းမေးတဲ့မေးခွန်းကိုမဖြေဘဲဟာကျွန်တော်ကြားဘူးတာကငရဲမင်းကြီးဆိုတာအင်မတန်မှရုပ်ဆိုးပြီးသဘောမနှောမကောင်းဘူးလို့ကြားဘူးတာအခုတော့ကျွန်တော်အထင်နဲ့တက်တက်ဆက်အောင်လွဲနေပါပြီခေါလားလို့ပြောလိုက်ပါတယ်။အဲ့ဒီအခါမှာငရဲမင်းရဲ့ဘေးမှာတပတ်တစ်ချက်စောင့်နေတဲ့အကြံပေးတွေကငရဲမင်းဒီကောင်ကငရဲမင်းကြီးကိုမြှောက်ပြီးမဟုတ်တာတွေပြောနေပြီစိတ်ထိမ့်ပါလို့ပြောတဲ့အခါမှာငရဲမင်းကြီးကဘာပြန်ပြောသလဲဆိုတော့ဒီကောင်မန္တာပြောတာပြောပါစေတဲ့ဆိုလိုတာကလူတွေဟာဘယ်သူမဆိုမြောက်ပင်ချီမွန်းဂုံမြင့်ပင်းရင်ကြိုက်တတ်ကြပါတယ်အောက်ခြေလွတ်ပြီးဘဝင်စိတ်မနှောတွေ့တဲ့အချိန်မှာလိမ်လည်မှုဟာကပ်ပါလာတတ်ပါတယ်သူတစ်ပါးရဲ့အားနည်းချက်ကိုရှာဖွေပြီးလှုပ်ဆောင်တတ်ကြပါတယ်ပြစ်မှုစာဆောင်တွေမဂ္ဂဇင်းတွေသတင်းစာတွေထဲမှာလည်းမကြာခဏပေါ်ပြနေကြပါတယ်ဒါပေမဲ့ဘယ်သောအခါမှကွဲပြောက်သွားခြင်းမရှိနိုင်တဲ့လိမ်လည်မှုဟာလောကမှာလူတွေတည်ရှိသရွေ့တော့ဆက်လက်ခိုင်မြဲနေဦးမှာပါ။တခါကကျွန်တော်အဝေးပြေးကားခဲ့ရဲ့ဂိတ်စည်းလေးဘဝနဲ့လောက်ကင်စင်မှာ တွေ့ကြုံခဲ့ရတဲ့အကြောင်းလေးကိုတင်ပြချင်ပါတယ်။ဒီနေ့မှာကျွန်တော်နဲ့အတူတွေ့ဖက်လောက်ကနေတဲ့မိတ်ဆွေစီကိုလာလည်သွားတာဖြစ်ပါတယ်။လိုင်မုံလေးနီးကတော့အမျိုးသမီးကြီးတစ်ယောက်ကသူ့သမီးအရွယ်ကလေးမကိုငွေ900တန်းအဟောင်းနှုတ်တသိန်းဘိုးကိုကျွန်တော်တငယ်ချင်းစီက1000တန်းတအုပ်နဲ့လဲခိုင်းပါတယ်။အမျိုးသမီးကြီးကဂိတ်တကားဝါကစောင့်နေပါတယ်။ကျွန်တော်မိတ်ဆွေကလည်းဂိတ်မှာအလုပ်များနေတဲ့အချိန်ဆိုတော့1000တန်းတအုပ်100ရွက်ကိုပေးလိုက်ပြီးသူလဲ900တန်းနှုတ်အရွက်900ပြည့်မပြည့်ရေထွက်နေစမှာပဲ။အမျိုးသမီးကြီးကသူ့သမီးကိုပြောလိုက်တဲ့စကားကသမီးရဲ့တထောင်တန်တွေကဟောင်းနေတယ်လှူဖို့ဆိုတာကအရွက်တစ်တွေမှကောင်းပါပြန်ပေးလိုက်တော့မလဲတော့ဘူးလို့ဆိုပါတယ်ဒါနဲ့ကျွန်တော်ရောင်းရင်းကလည်းသူ့ရှိမှာပဲသူလည်းရည်တွက်နေတဲ့လူကိုလည်းရည်တွက်နေတဲ့လူဆိုတော့သူ့ရဲ့900တန်အုပ်ကိုပြန်ပေးလိုက်ပြီးသူ့ရဲ့တထောင်တန်တအုပ်ကိုပြန်ယူထားလိုက်ပါတော့တယ်စစ်ဆေးလဲမစစ်ဆေးကြည့်တော့ပါဘူးအန်ဆွဲတဲ့ကိုတခါတည်းထိုးသိမ်းထားလိုက်ပါတော့တယ်ဂိတ်ကကားထွက်ကန်ဒီကားဆရာတွေကိုငွေရှင်းတဲ့အခါကျမှကားဆရာကခမ ्या ပြည့်ရသသိန်းအုပ်ဆိုတာဟုတ်ပါတယ်နော်လို့မိတဲ့အခါမှာမနောက်ပါနဲ့ဗျာတဲ့ခမ ्या တေချာပြဆစ်ကြည့်ပါဦးလို့ကျွန်းတငယ်ချင်းကိုပြောလာပါတယ်မယုံတဝက်ယုံတဝက်နဲ့ပြန်ရင်ကြည့်တဲ့အခါမှာတော့စောစောကလာလဲတုန်းကကလေးမပြန်ပြီးခဲ့တဲ့တထောင်အုပ်မှန်သူတိလိုက်ရပါတယ်အဲ့ဒီတထောင်အုပ်တန်ထဲက28ရက်ရော့နေပါတယ်သသိန်းထဲက28ရက်ရော့တယ်ဆိုတာ19000ရော့တာပါပဲမဟုတ်လားသူတို့ဟာငွေကိုလိမ်တဲ့အခါမှာအလုံးစုံကိုလိမ်ခြင်းမဟုတ်ပေမဲ့လို့19000ရအောင်တော့လိမ်သွားလိုက်ပါတယ်ဒါဟာကျွန်တော်တို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်ကလေးပါပဲနောက်တစ်ခုကကျွန်တော်ပေါ်ဆမိလို့အလိန်ခံခဲ့ရပါတယ်ဒါကတော့ဖြောင်းလိန်တာလို့ပဲယူဆပါတယ်ဒီနေ့ပစ္စည်းလာရွေးတဲ့အခါမှာတော့ဆေးဆာရွက်မှာရွေးမဲ့သူကိုလိမ်မှုရကကေကေတဲ့လာရွေးတဲ့သူကကြောကြောကျွန်တော်ကစဉ်းစားမိတယ်ကေကေဆိုတာသူပြောတဲ့ကြောကြောပဲပေါ့ဒါနဲ့ကျွန်တော်မေးလိုက်တယ်ပစ္စည်းကဘယ်လိုပုံစံလဲသူကကြံကြောင်းအိမ်နဲ့လို့ပြောပါတယ်ဟုတ်လဲဟုတ်နေပါတယ်ဒါနဲ့ကျွန်တော်ကဘာပစ္စည်းတွေလဲလို့မေးလိုက်တော့လက်ဖက်ချောက်ပါတယ်နဲ့အခြားပစ္စည်းအနေငယ်လို့ပြောပါတယ်ကျွန်တော်လည်းမေးမိပြီးမှအားနာသွားပါတယ်ကာယကံရှင်ကမယုံကြည်သလိုဖြစ်နေမှာဆိုလို့ပါဒါပေမဲ့လို့ပြဿနာကရှိတတ်တော့မေးမြန်းမိခဲ့တာပါကျွန်တော်လည်းအိတ်ကိုအနေငယ်ဖွင့်ကြည့်လိုက်တော့အပေါ်ဆုံးမှလက်ဖက်ချောက်ထုပ်ကိုတွေ့လဲရပါတယ်သူတို့ကိုအိတ်ကိုပြလိုက်ပြီးဒီအိတ်တည်ချတယ်နော်လို့ပြောပြလိုက်ပါတယ်ဟုတ်ပါတယ်တဲ့သူတို့ကဝန်ခံပြီးအိတ်ကိုယူသွားပါတော့တယ်ကျွန်တော်ကဂိတ်ဝင်ပစ္စည်းစီးရဲမှာနာမည်ရေးခဲ့ဖို့မကြားခဲ့ပေမဲ့ကျွန်တော်ပစ္စည်းရွေးနေတုန်းသူတို့ဟာနာမည်မရေးဘဲဆိုင်းကိုပဲထိုးခဲ့ပါတယ်ပြဿနာဖြစ်ပြီးတဲ့နောက်ကြီးလိုက်တဲ့အခါမှာဆိုင်းထိုးခဲ့ရဆိုတော့ဘာရေးခဲ့မှမသိဘူးဖတ်လို့လည်းမရပါဘူးဒါနဲ့နောက်တရက်မှာအဲ့ဒီခေခေဆိုတဲ့ကြံချောင်းအိတ်ကိုနောက်တစ်ယောက်ကလာရောက်ယူတဲ့အခါပြဿနာဖြစ်လာပါတယ်ကျွန်တော်ကပြောပြတယ်မနေ့ကယူသွားပြီဒါပေမဲ့သူကကျွန်တော်ကိုပြန်ပြောပါတယ်သူကမရဘူးခမည်းရဲ့တငယ်ချင်းတွေကိုပြန်မေးကြည့်ပါဦးလို့ကျွန်တော်ကပြောတဲ့အခါမှာသူကပြန်သွားပါတယ်။နောက်နေ့ကျွန်တော်စီမှာသူစုံစမ်းပြီးတဲ့အကြောင်းသူတငယ်ချင်းတွေတယောက်မှမယူထားတဲ့အကြောင်းကျွန်တော်ကိုပြန်လာပြီးပြောပါတယ်။ဒါနဲ့ကျွန်တော်ကကျွန်တော်စီမှာကြော်ကြော်ဆိုပြီးလာယူသွားတာကိုပြောပြလိုက်ပါတယ်။ဒါပေမဲ့နောက်ဆုံးဘလို့မှညီနိုင်လို့မရတဲ့အဆုံးကျွန်တော်လာစားငွေထဲကဆက်ရောပေးလိုက်ရပါတယ်
။သုတရှင်များရှင်လူတွေဟာစီးပွားရေးအရမျက်အစွန်းရဖို့လိန်ကြတယ်။နိုင်ငံသားကိုလုပ်ငန်းရှာဖွေပေးတဲ့အေဂျင်စီတချို့လည်းလိန်လည်မှုတွေပြုကြတယ်။လုပ်ငန်းခွင်အတွင်းမှာလည်းမယိုးမသားမှုတွေနဲ့လိန်လည်မှုတွေပြုနေကြတယ်။အဲ့ဒါတွေဟာသူတို့ကယုံကြည်အားကိုးအားထားကြတာကိုအလွဲသုံးစားလုပ်ပြီးအမျက်ထုတ်ခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုလိန်လည်မှုတွေပြုကြလို့ဘဝဇက်သိမ်းမကောင်းကြတာကိုလည်းတည့်ရနဲ့လုပ်နေကြတယ်။ဖျားကိုမကြောက်ကြဘူး။တရားကိုမကြောက်ကြဘူး။တရင်ကမျက်မှောက်အခြေအနေလေးကိုပဲကြည့်တတ်ကြပါတယ်။တခါကပုံမြင်လေးတစ်ပုဒ်ကိုကြားဘူးပါတယ်။ကလေးတယောက်ဟာတခြားကလေးတွေရဲ့ပစ္စည်းတွေကိုလိုချင်လို့သူတို့မသိအောင်အိမ်ကိုယူလာတယ်။ဒါကိုမိခင်ဖြစ်သူကတွေ့ပေမဲ့လို့မကောင်းမပြောဘူးမဆုံးမခဲ့ပါဘူး။အဲ့ဒီလိုနဲ့တနေ့တော့ဒီကလေးဟာလူကြီးပြင်းလာပြီးတခိုးတယောက်ဖြစ်လာပါတော့တယ်။တနေ့တော့သူ့ရဲ့ပြစ်ဒဏ်ကြောင့်တည်ဒဏ်ကျခံရမယ့်အချိန်မှာမိခင်ဖြစ်သူကိုတွေ့လိုက်ရပါတယ်။ဒါနဲ့သူကမိခင်ဖြစ်သူကိုစကားပြောပြရစေလို့အာနာပိုင်တွေကိုခွင့်တောင်းတော့အာနာပိုင်တွေကလည်းမိခင်နဲ့တွေ့ဆုံပြီးခဲ့တယ်။အဲ့ဒီမှာသူကအမေကိုစကားတူတူလေးပြောချင်တယ်လို့ပြောလိုက်တော့အမေဖြစ်သူကတားရဲ့ပါးစပ်နားကိုနားကပ်ပြီးနားထောင်လိုက်တာပေါ့။အမေတောင်းငယ်တုန်းကလူကားတွေရဲ့ပစ္စည်းကိုသူများမသိအောင်ယူလာတာကိုအမေမတားမြစ်ခဲ့ဘူးမကောင်းတဲ့အကြောင်းလဲမတင်ပေးခဲ့ဘူးခိုးတာဖြစ်တယ်ဆိုတာကိုလည်းမဆုံးမပေးခဲ့ဘူးဒါကြောင့်တားဟာငငယ်ကလေးကအဲ့ဒီအချင်းစိုးကြီးကိုအကောင်းလို့ပဲထင်မြင်ခဲ့တယ်လို့ပြောပြီးမိခင်ရဲ့နေရွက်ကိုအားရပါးရကြိုက်ပစ်လိုက်ပါတော့တယ်တကယ်ဆိုရင်ဗီဇကြောင့်ပဲဖြစ်ဖြစ် လိန်နေခိုးတယ်ဆိုတာမကောင်းပါဘူးငငယ်တွေကတုန်တင်မှုများများမခံရရင်ကြီးလာတဲ့အခါလဲလမ်းလွဲတတ်ကြပါတယ်စကပုံတစ်ခုရှိပါတယ်လွယ်လွန်းရင်တကြွတောင်တခိုးဖြစ်တတ်တယ်ဆိုတာပါပဲရှာဟာအင်မတန်ကြောက်စရာကောင်းပါတယ်စိတ်ဟာလဲအဆိုးဘက်ကိုယာရင်ကြောက်စရာကောင်းပါတယ်ဒီနှစ်ခုဟာကဘာကိုဖျက်ဆီးတတ်ပါတယ်လူတွေကိုဒုက္ခပေးတတ်တယ်ဘာသာတရားနဲ့မွေ့လျောပြီးတရားတော်နဲ့အညီနေထိုင်အသက်ရှင်မှသာဒုက္ခချမ်းသာအစစ်အမှန်ကိုရမှာဖြစ်ပါတယ်လူလူချင်းလိမ့်လေချင်းကင်းဝေးဖို့လိုပါတယ်ဒီထက်ဖို့ပြောရရင်တော့မကြောက်မရွံ့ငရဲကိုလည်းမမှုပဲလူဟုသာမကဖျားအထီကိုတက်ပြီးမလင်ကြဖို့လိုအပ်ပါတယ်ရရှိအပေါင်းလဲလူဘဝမှာအသက်ရှင်စဉ်လိမ်လည်မှုအပေါင်းမှာကင်းဝေးလွမြောက်ကြပါစေလို့ဆန္ဒပြုရင်းဒီကနေ့အစီအစဉ်ကိုတော့ဒီတင်ပဲရည်နာလိုက်ပါရစေရှင်သုတရှင်များအားလုံးရိုးသားသောဘဝကိုပိုင်ဆိုင်နိုင်ကြပါစေ
သုံးဆန်းကသွာလာခဲ့မီ